American နိုင်ငံတောင်ပိုင်းမှာလွန်ခဲ့တဲ့9နှစ်က Katrina Hurricane မုန်တိုင်းတိုက်ခတ်မှုတန်းကြောင့်ရေလွှမ်းမိုးပြီးဆော့ဆော့ဝါးဝါးပျက်စီးခဲ့ရတဲ့ New Orleans နဲ့ Louisiana ဒေသတွေကို American သမ္မတ Barack Obama ကတွားရောက်ကြည့်ရှုနေပါတယ်။9နှစ်မြောက်နှစ်ပတ်လည်အခမ်းအနားကျင်းပတဲ့ New Orleans Xavier တက္ကသိုလ်မှာသမ္မတ Obama ကမင်းငွန်းပြောကြားခဲ့ပါတယ်။ New Orleans ပြန်လည်တိဆောက်ရေးမှာတိတ်ကိုကြီးမားတဲ့တိုးတက်မှုတွေတွေ့နေရပြီးပျက်စီးဆုပ်တဲ့လက္ခဏာတွေထက်ဒူဘေဒါဘေကိုခံနိုင်ရှိနေတဲ့လက္ခဏာတွေကိုတွေ့နေရတယ်လို့ဆိုပါတယ်။သမရကသူနဲ့သူ့အစိုးရအဖွဲ့ဟာကက်ထရီနာဒန်ခံခဲ့ရတဲ့ကန်ယိုဒန်ဒေသပြန်လည်ထူထောင်ရေးပြီးဆုံးသွားတဲ့အထိကန်ယိုဒန်ဒေသနဲ့နယူးအိုလန်းစ်လူလူနဲ့အတူတက်သားတဲ့ရှိနေမှာဖြစ်တယ်လို့လည်းပြောကြားခဲ့ပါတယ်။ကက်ထရီနာမုန်တိုင်းဒဏ်ကြောင့်ဇေဗီယာတက်ကတိုဟာရေလွှမ်းမိုးမှုဒဏ်ကိုအကြီးကျယ်ခံခဲ့ရတာပါ။ဒါပေမဲ့မုန်တိုင်းအပြီးလေးလအကြာမှာတော့စာသင်ခန်းတွေပြန်ပြီးဖွင့်နိုင်အောင်ကြိုးပမ်းခဲ့တာမို့သမရကတောင်ချက်ရှိသူတွေကိုချီးကျူးခဲ့ပါတယ်။2005ခုနှစ်ဩဂုတ်လထဲမှာတိုက်ခတ်ခဲ့တဲ့ကက်ထရီနာမုန်တိုင်းဟာလူပေါင်း1800ကျော်ကိုသေဆုံးစေခဲ့တဲ့အပြင်ရေကြီးမှုထံကြောင့်ဒေသခံတပ်သန်းကျော်ကိုအိုးအိမ်ရွှေ့ပြောင်းနေထိုင်စေခဲ့ပါတယ်။